အမေရိကန်ပြည်ထောင်စုရဲ့အခွန်ကောက်ခံရေးဥပဒေကိုသိသာထင်ရှားစွာပြပြင်ထားတဲ့ဥပဒေကြမ်းတရားကိုနေပေါင်း30အတွင်းပထမဆုံးအကြိမ်ဖြစ်အောက်လွှတ်တော်ကဂျာရာဘရီနေမှာလှုံ့လောက်တဲ့ထောက်ခံမဲ့ရင်းနဲ့အတည်ပြုလိုက်ကြပါတယ်။ဒါကြောင့်တနစ်တာကာလအတွင်းဥပဒေပြည့်ဝဆိုင်ရာကိစ္စရပ်တွေမှာမအောင်မမြင်ဖြစ်နေခဲ့တဲ့သမ္မတဒေါ်နယ်ထရမ့်နဲ့ရီပပ်ဘလီကန်လွှတ်တော်အမတ်တွေအတွက်သိကိုလိုအပ်နေတဲ့အောင်မြင်မှုတွေဖြစ်လာစေပါတယ်။အကြောင်းအရာတစ်ခုခုကိုအတည်ပြုဖို့လိုအပ်နေတဲ့ထောက်ခံမဲ218မဲရလိုက်တာဟာအောင်မြင်မှုတရားဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်းကပြောပါတယ်။ Obama ကဲလို့ခေါ်တဲ့အဖုံးနှုံးသက်သားတဲ့ဂျမ်းမာရေးပြည့်စုမှုဆောင်ရှောက်မှုဥပဒေကိုအစားထုတ်မယ်ဆိုပြီး Republican တို့မဲဆွယ်စည်းရုံးစဉ်ကပေးထားတဲ့ကိရိတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်းရဲ့ရေရှည်ရီမန်းချက်တစ်ခုဖြစ်တဲ့အခွန်ကောက်ခံရေးဆိုင်ရာဥပဒေပြင်ဆင်ရေးဟာလည်းနှစ်ဦးပိုင်းကလေးကမြေများဖြစ်နေခဲ့တာပါ။ Donald Trump အနေနဲ့အလဲလဝင်ငွေရှိသူတွေအပေါ်အခွန်ကောက်ခံမှုရှော့ချရေးနဲ့လူတိုင်းအတွက်မြမြတတဖြစ်ဖို့ဘလောက်လိုလားနေတယ်ဆိုတာအမြဲပြောဆိုနေသလိုဒီဥပဒေကြမ်းအတီးဖြစ်ရဲ့အစဉ်တိုင်းကိုလည်း Donald Trump တိုက်ရိုက်ပါဝင်ဆောင်ရွက်နေတယ်လို့ Republican အောက်လွှတ်တော်စော်အေးမှု Steve Scalise က Donald ရဲ့ဂျိုးပန်းချက်နဲ့ပတ်သက်ပြီးတော့ကြာရာပြင်းနေမှာပြောပါရယ်။ဒါပေမဲ့လည်းဒီအခွန်ဥပဒေကြမ်းအတီးဖြစ်ရဲ့အထက်လွှတ်တော်ကမဲပေးကြအောင်မှဖြစ်သလိုပို့ပြီးတော့ခက်ခဲမဲ့အခြေအနေနဲ့လည်းရင်ဆိုင်ရဖို့ရှိနေပါရယ်။